ကိုကလန်းနဲ့တိုင်တပ်ဘက်ကတဖက်သက်အပြစ်စစ်ရဲဆဲပြီးလို့ကြေညာပြီးနောက်ပိုင်းမှာပဲအစိုးရဘက်ကကိုကန်တပ်ဘက်ကိုငင်းချမ်းရေးကမ်းလှမ်းခဲ့တယ်လို့ကိုကန်လောက်ကင်မဲဆန္ဒနယ်ကပြည်သူ့ကိုယ်စားလှယ်ကပြောပါတယ်ဒီလိုအစိုးရဘက်ကငင်းချမ်းရေးကမ်းလှမ်းတာကိုတရုတ်အစိုးရရဲ့ဖိအားပေးမှုတွေဖြစ်နိုင်တယ်လို့2015ရွေးကောက်ပွဲကျင်းပတော့မဲ့အချိန်ဒေတာအတွင်းတည်ငြိမ်အောင်အစိုးရဘက်ကဆောင်ရွက်တာလည်းဖြစ်နိုင်တယ်လို့သုံးသပ်တာတွေရှိပါတယ်။အခုဆိုရင်ကိုကန့်ဒေတာအထက်ပြင်းထန်တဲ့တိုက်ပွဲတွေမရှိတော့တဲ့အတွက်ဒေတာခံတွေပြန်လည်နေရာချထားရေးကိုလည်းစီစဉ်နေကြပါတယ်။ကိုကန့်ဒေတာအတွင်းနောက်ဆုံးရအခြေအနေတွေကိုမဆုမုံကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကနေစလို့ကိုကန့်ဒေသတွင်းမှာကိုကန့်လက်နက်ကိုင်တပ်ဖွဲ့ MMDAA နဲ့မြန်မာအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တာဖြစ်ပါတယ်။ဒီတိုက်ပွဲတွေကြောင့်နှစ်ဖက်အကြမ်းဆုံးများသလိုနေမြေချင်းထိဆက်နေတဲ့တရုတ်မြန်မာနယ်စပ်နဲ့တရုတ်နိုင်ငံဘက်ကလည်းလက်နက်ကြီးကြီးတွေကြလို့လူသေဆုံးမှုနဲ့ပျက်စီးဆုံးရှုံးထိခိုက်မှုတွေဖြစ်ပွားခဲ့တာပါ။ဒါကြောင့်မို့လို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးလေးလအကြာဇွန်လ10ရက်နေ့ည12နာရီကနေစလို့ကိုကန့်တပ်ဖက်ကတဖက်သက်အပြစ်ရက်ဆဲပါတယ်လို့ကြေညာခဲ့ပါတယ်ဇွန်လ20ရက်နေ့မှာတော့မြမအစိုးရသမရယုံဝင်ကြီးဦးလာထွန်းကကိုကန့်တပ်ဖက်ကိုဒေသတွင်းတည်ငြိမ်မှုရှိစေရေးငြိမ်းချမ်းရေးကမ်းလှမ်းခဲ့တယ်လို့ဒုက္ခသည်တွေကနေတဆင့်ငြိမ်းချမ်းရေးကမ်းလှမ်းမှုမှာကိုတိုင်းပါဝင်ခဲ့တဲ့ကိုကန့်လောက်ကိုင်းမဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကျော်ညီနိုင်က VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်ဝင်ကြီးဦးလာထွန်းလည်းနည်းနည်းနဲ့ငြိမ်းချမ်းရေးယူဖို့ကျွန်တော်ဒုက္ခတွေကနေတဆင့်ထပ်ပြီးကမ်းလှမ်းထားလာရှင
်။အော်ကိုကဲလက်နက်ကင်တက်ဖက်ကိုလားရှင်
။ဟုတ်တယ်ဟုတ်တယ်ကျွန်တော်တို့ပြီးခဲ့တဲ့20ရက်နေ့ကလေအုံကြီးကလေလက်နက်ကင်တွေကိုဒုက္ခတွေကနေတဆင့်လက်နက်ကင်ဖွဲ့တွေကိုလက်နက်နဲ့ရင်းချမ်းရေးယူဖို့ကျွန်တော်တို့ထပ်ပြီးမှအုံကြီးကနေကမ်းလှမ်းထားတာလည်းရှိ။ကုသဒေတာကိုတကယ်ဖြစ်လို့ရှိရင်တော့ကျွန်တော်သမရရဲ့ကမ်းလှမ်းချက်အတိုင်းပဲသွားမယ်ဆိုရင်တော့ကျွန်တော်တို့အကုန်လုံးအတူတူပေါ့ဗျာကျွန်တော်တို့ဆိုင်းသားညီပူတွေပဲပေါ့ပူပေါင်းပြီးမှကျွန်တော်ဒေတာဖွံ့ဖြိုးရေးကိုဝိုင်းလောက်ကြအောင်လို့ကျွန်တော်တို့လည်းအဲ့လိုကမ်းထားတာရှိတယ
်လေးလာကျော်ကိုကန့်တက်နဲ့မြမအစိုးရတက်တို့ကြားတိုက်ပွဲတွေပြင်းထန်ခဲ့တဲ့အတွက်ကိုကန့်ဒေတာခန့်တွေဟာစစ်ဘေးဒဏ်လွတ်ရာနဲ့တရုတ်မြန်မာနယ်စပ်ဘက်ကိုအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရတာပါအခုဆိုရင်တော့ကိုကန့်ဒေတာတွေမှာတည်ငြိမ်စပြုလာပြီးဖြစ်တဲ့အတွက်စစ်ပြေးဒုက္ခတွေတွေကိုပြန်လည်နေရာချထားရင်းနဲ့အိမ်နိုင်ရာရောက်ပို့ဆောင်ရေးလုပ်ငန်းစဉ်တွေကိုဦးစားပေးဆောင်ရွက်ပေးနေပါတယ်လို့လောက်ကိုင်အမတ်ဦးကျော်နေနိုင်ကရှင်းပြပါတယ
်အခုကျွန်တော်တို့စာရွှေထမ်းရဲ့လောက်ကိုင်ရဲ့ပေးပောင်းဝင်ကြီးရွာရဲ့137ဖက်ကိုဒုက္ခတွေဝင်လာတဲ့အဖွဲ့တွေကိုကျွန်တော်တို့အိမ်တိုင်ရန်ရောက်ပို့ပေးနေပါတယ်ကျွန်တော်လောက်ကိုင်နဲ့အနီးတစ်ဝိုက်ရွာတွေကြတော့ကျွန်တော်တို့အိမ်တိုင်ရန်ရောက်အကုန်လုံးပို့ပေးပြီဒီ137အပေါ်မှာကြတော့ကျွန်တော်တို့ကဒီရက်ပိုင်းမှာစာယူမှာအဲ့ဒီတရားရောက်ကျွန်တော်တို့ပို့ဖို့ကျွန်တော်စီစဉ်နေပါတယ်ကောတုံးကျောင်းမှာနေရာချထားပြီးဒါရှိတယ်ဆန္ဒယုံကျွန်တော်တို့ဥလာထွန်းလဲသွားပြီးမှဒုက္ခတွေတွေသွားကြည့်ပြီးအဲပြန်လာပြီလေပြစ်ခိုက်တကယ်ဟောလုံးဝမရှိတော့ဘူးဆိုရင်တော့ကျွန်တော်တို့ကုကန်ဒေတာတော့ပြန်လဲထူထောင်ရေးရယ်ကျွန်တော်စီးပွားရေးအကောင့်ထဲဖြစ်ဖို့ဆိုတာလဲပါတယ်ဒါနဲ့အကုန်လုံးအပြစ်ခိုက်ရက်ဆဲရေးလက်နဲ့နဲ့ရင်းချမ်းရေးယူပြီးမှကျွန်တော်တိုင်းကညီကိုတွေအကုန်လုံးပေါင်းပြီးမှကျွန်တော်ဒေတာရေးဖွံ့ဖြိုးရေးဝိုင်းလုံးမယ်ဆိုတော့ကျွန်တော်ကုကန့်ဒေတာခဏလေးပါပဲ။ပြန်ပြီးမှငကူမြာပြန်ရောက်လာမှာပါ
။တရုတ်ဆိုးရဘက်ကတရုတ်မြန်မာနယ်စပ်တည်ငြိမ်မှုရှိစေရေးပြင်းပြတဲ့တောင်းဆိုချက်ကြောင့်အပြစ်ရက်ဆဲရပါတယ်ဆိုတာကိုကိုကန့်တပ်ဖက်ကသူတို့ရဲ့တဖက်သက်အပြစ်ရက်ဆဲမှုကြီးညာချက်ထဲမှာထည့်သွင်းခဲ့တာပါ။အခုလိုမျိုးမြန်မာအစိုးရဘက်ကငြိမ်းချမ်းရေးကမ်းလှမ်းမှုကတော့တရုတ်ဆိုးရရဲ့ဖိအားပေးမှုအပါအဝင်မကြခင်ကျင်းပတော့မယ့်2015ရွေးကောက်ပွဲကိုကန့်ဒေတာတွေမှာကျင်းပနိုင်ရေးအစိုးရဘက်ကကြိုးပမ်းမှုဖြစ်နိုင်တယ်လို့တရုတ်နိုင်ငံအခြေစိုက်မြန်မာစီရေးအကဲခတ်ဒေါက်တာလှကျော်စောကသုံးသပ်ပါတယ
်။တစ်ဖက်စလုံးကစိတ်ဆန္ဒတွေတူညီလာပြီဆိုရင်တော့အလားအလာရှိပါတယ်။အဲဒီကြားထဲမှာကြည့်ရတာတရုတ်ပြည်ကလည်းနည်းနည်းတော့ဖိအားပေးတယ်ထင်တယ်ကြည့်ရတာ။အခုနောက်တစ်ခုကတရုတ်ပြည်အဲ့နေဆက်မှာရှိတဲ့စစ်စင်ကြီးတွေကအခုဖြစ်သွားကန့်တမ်းရှိဆက်ရှိနေကုန်လေ။အဲသဘောကတော့သူတို့ကအဲ့ဒီမှာကိုအရေးပေါ်ကိစ္စတွေပါလေဖြေရှင်းနိုင်တဲ့တတ်ခုထားမဲ့ပုံပဲ။အဲ့ဒါကတော့တရုတ်အနေနဲ့ကဗမာအစိုးရကိုရောအဲကိုကန့်ကိုရောသူကပြက်ပြက်သားသားတတိပေးလိုက်တဲ့သဘောပေါ့။သူတို့နေဒီအထူးတိုင်မခံဘူး။ဒီလူလူသားတွေရဲ့အဲ့အိုးရင်စည်းစိမ်ကိုလည်းအထူးမခံဘူးဆိုတာတတိပေးလိုက်ဆိုလို့လည်းဖြစ်တာ
။မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MMDAA ဘက်ကတဖက်သက်အပြစ်ရက်ဆဲကြောင်းကြေညာပြီးတော့ရပ်ပိုင်းမှာပဲအစိုးရဘက်ကသူတို့ကိုထိုးစစ်ဆင်ပါတယ်လို့ပြောဆိုတယ်လို့မြမအစိုးရပြောခွင့်ရပြန်ကြားရေးဝန်ကြီးဘက်ကလည်းအစိုးရဘက်ကနေကိုကန့်ရဲ့ဒီကြေညာချက်အပေါ်မှာတတိထားဆောင်ကြည့်နေပါတယ်လို့ VOA ကမေးမြန်းမှုကိုဖြေကြားခဲ့ပူပါတယ်ဒီနောက်မှာတော့ကိုကန့်ဒေတာရင်းတိုက်ပွဲတွေဟာအတန်းငယ်အေးသွားပြီးတဲ့နောက်မှာအခုလိုမျိုးသမရယုံဝင်ကြီးဘက်ကကိုကန့်ကိုငြိမ်းချမ်းရေးကမ်းလှမ်းပါတယ်ဆိုတာနဲ့ပတ်သက်လို့ကိုကန့်တပ်ဖက်ကိုဆက်သွယ်မေးမြန်းမှုစူးစမ်းခဲ့ပေမဲ့အခုချိန်ထိတော့ဆက်သွယ်လို့မရသေးပါဘူးရှင်